ကုလသမဂ္ဂရဲ့လူခွင့်ရေးဆိုင်ရာမဟာမင်းကြီးအဖြစ်ချီလီသမ္မတတာဝန်ကိုနှစ်ကြိမ်ထမ်းဆောင်ခဲ့ပူးတဲ့မီရှယ်ဘက်ချလာကိုနယူးယောက်မြို့ကုလသမဂ္ဂအထွေထွေညီလာခံကနေမနေ့ကမဲခွဲရွေးချယ်လိုက်ပါပြီ။စက်တင်ဘာလ၁ရက်နေ့ကစလို့၄နှစ်တက်တန်းတာဝန်ယူရမယ့်မီရှယ်ဘက်ချလက်ဟာလူခွင့်ရေးရန်တရားတည်တံ့ခိုင်မြဲအောင်စွမ်းဆောင်နိုင်မဲ့သူဖြစ်တယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကလည်းပြောကြားလိုက်ပါတယ်။လူခွင့်ရေးဆိုင်ရာအကြီးအကဲတဲ့ရဲ့အကြောင်းကိုတော့မဆုမြတ်မွန်ကဆက်ပြီးပြောပြမှာပါရှင်။
ကုလသမဂ္ဂရဲ့ခုနှစ်ယောက်မြောက်လူခွင့်ရေးဆိုင်ရာကော်မရှင်နာမင်းကြီးအဖြစ်ချီလီသမ္မတဟောင်းမီရှယ်ဘက်ချလက်ကိုတောက်ကြနေတော့ကခန့်အပ်လိုက်ပါတယ်။ယာရုတက်တန်းပြည်တော်မဲ့လူခွင့်ရေးအကြီးအကဲဇာယီဒ်အယ်ဟူဆိန်နေရာမှာမီရှယ်ဘက်ချလက်ကစက်တင်ဘာ၁ရက်နေ့ကစပြီးတော့၄နှစ်တက်တန်းတာဝန်ယူတော့မှာပါ။နယူးယောက်မြို့ကုလသမဂ္ဂထွေထွေညီလာခံမှာမီရှယ်ဘက်ချလက်ကိုမဲခွဲရွေးချယ်ခဲ့ပြီးမကြခင်မှာပဲဒီရွေးချယ်မှုအပေါ်ကုလသမဂ္ဂအတွင်းမှူးချုပ်ကကြိုဆိုခဲ့ပါတယ်။ကျားမဒန်းတူကြီးမြရင်နဲ့အမျိုးသမီးစွမ်းဆောင်ရင်မြင့်တင်ရေးအတွက်ကုလသမဂ္ဂက2010ခုနှစ်မှာတည်ထောင်ခဲ့တဲ့ UN Women အဖွဲ့အစည်းကိုပထမဆုံးဦးဆောင်သူဖြစ်ရုံမကချီလီနိုင်ငံရဲ့ပထမဆုံးအမျိုးသမီးသမ္မတဖြစ်တဲ့ဆိုတဲ့အချက်တွေကိုအတွေ့အမှုချုပ်အန်တိုနီယိုဂူတဲရက်စ်ကအလေးပေးပြီးပြောကြားခဲ့ပါတယ်။လူတိုင်းရဲ့မွေးရပါအခွင့်အရေးတွေကိုဖော်ပြထားတဲ့လူ့အခွင့်အရေးပဒိန်ညင်ကိုကုလသမဂ္ဂပြဋ္ဌာန်းခဲ့တာအနှစ်80ပြည့်တဲ့အချိန်မျိုးမှာလူအခွင့်အရေးကိုခိုင်ခိုင်မာမာကာကွယ်မဲ့ခေါင်းဆောင်မျိုးလိုအပ်တယ်လို့အတွေ့အမှုချုပ်ဂူတဲရက်စ်ကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်
။ She takes office at a time of grave consequence for human rights. Hatred and inequality are on the rise. Respect for international humanitarian and human rights law is on the decline.
လူအခွင့်အရေးအတွက်ကြီးမားတဲ့အကျိုးသက်ရောက်မှုတွေရှိနေချိန်မှာသူဒီတောင်းကိုယူရမှာဖြစ်ပါတယ်။မုံတရားနဲ့မညီမျှမှုတွေမြင့်မားနေပါတယ်နိုင်ငံတကာလူသားချင်းစာနာမှုနဲ့လူခွင့်ဥပဒေပေါ်လေးစားမှုကလည်းကျဆင်းနေပါတယ်ဒုရုခြေပြုအဖိုင်ဝိုင်းတွေရဲ့နေရာရမှုကလည်းနှက်ပလာပါတယ်သတင်းလွတ်လပ်မှုလည်းချင်းချောက်ခံနေရပါတယ်ဒီလိုအခြေအနေတွေမျိုးမှာအရက်ဖက်နိုင်ငံရေးစီးပွားရေးလူမှုရေးကြီးမှုစားတဲ့လူခွင့်အားလုံးအတွက်ခိုင်ခိုင်မာမာဥဆောင်လုပ်မဲ့သူလိုအပ်ပါတယ်ကုလသမဂ္ဂမှာမရှိမဖြစ်လိုအပ်တဲ့လူခွင့်ရန်တရားတည်တံ့ခိုင်မြဲအောင်စွမ်းဆောင်နိုင်မဲ့လူမျိုးလည်းလိုအပ်ပါတယ်
တက္ကသိုလ်ကျောင်းသူဘဝတွေကနိုင်ငံရေးကိုတက်တက်ကြွကြွလှုပ်ရှားခဲ့သူမီရှယ်ဘက်ချလက်ဟာချီလီသမ္မတဟောင်းအော်ဂတ်စတိုပီနိုရှေလက်ထက်ကဖမ်းဆီးနှိပ်စက်ခံခဲ့ရပူပါတယ်။ချီလီနိုင်ငံရဲ့ပထမဆုံးအမျိုးသမီးသမ္မတအဖြစ်2006ခုနှစ်ကနေ2010ခုနှစ်အထိပထမတစ်ကြိမ်2014ခုနှစ်ကနေ2018မလအထိတစ်ကြိမ်သမ္မတတာဝန်ကိုနှစ်ကြိမ်ယူခဲ့ပူပါတယ်။အာနာရှင်တွေရဲ့ရက်ဆက်စွာနှိပ်စက်မှုကိုသူနဲ့သူ့မိသားစုတွေကိုယ်တိုင်ခံခဲ့ရဘူးသူဖြစ်တာကြောင့်လူခွေရေးနဲ့အမျိုးသမီးအခွင့်အရေးကိုပို့ပြီးတော့တံပိုးထားသူဖြစ်တယ်လို့ဆိုပါရယ်
။ She has lived under the darkness of dictatorship. As a physician, she knows the trials of people searching for else and yearning for to enjoy other vital economic.
အနာရှင်လည်းအောက်ခက်ခဲတဲ့အခြေအနေတွေမှာသူဟာသမားတော်ဆရာဝန်တယောက်ဖြစ်နေရပ်တည်ခဲ့ပါရယ်။အရေးကြီးတဲ့စီးပွားရေးလူမှုခွင့်ရေးတွေလိုလားမျှော်လင့်တောင်းတနေကြတဲ့သူတွေရဲ့ခံစားချက်ကိုလည်းသူနားလည်ပါရယ်။နိုင်ငံသားနဲ့ကပ္ပကောင်းဆောင်များစုရဲ့တာဝန်တွေကိုလည်းသူသိပါတယ
်။ချီလီမှာ1983ခုနှစ်ကအာနာရှင်ဗိုလ်ချုပ်ကြီးပီနိုရှေအာနာသိမ်းခဲ့ပြီးတဲ့နောက်ဘက်ချလက်နဲ့သူမိခင်တို့ဖမ်းဆီးနှိပ်စက်ခံခဲ့ရပါတယ်။ဖခင်ဖြစ်သူဟာလည်းနိုင်ငံတော်ပုံကန့်မှုနဲ့ဖမ်းဆီးခံရပြီးတော့လာပေါင်းများစွာနှိပ်စက်မှုတန်းကြောင့်တေဆုံးခဲ့တာဖြစ်ပါတယ်ရှင်။